တော်ရရှိမြခင်ပြည့်စင်ပြင်ခနာဆိုတဲ့စကားရှိပါတယ်။ဒါပေမဲ့ဖန်ဆင်းရှင်ထာဝရဘုရားနဲ့သက်ဆိုင်တော်မူသောခရိယန်ဘာသာတရားမှာပြည့်အစဉ်ပြင်မရအစဉ်ထာဝရငရဲကြလို့ပြဋ္ဌာန်းထားပါသလား။ဒီအကြောင်းနဲ့ပတ်သက်လို့ဖော်ပြထားတဲ့ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘင်းဩဝါဒစာအခန်းကြီး6နဲ့ပတ်သက်တဲ့ရှင်းလင်းချက်ကိုဒီကနေ့သင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ခရစ်တော်ကိုတခါယုံကြည်ပြီးတာနဲ့မဖောက်ပြန်မရွေလျောနဲ့ဖောက်ပြန်ရွေလျောရင်တော့ဘယ်တော့မှနလန်မထူတော့ဘူးရဲ့လို့ဟေဘင်းဩဝါဒစာအခန်းကြီး6ကဖော်ပြထားပါသလား။ထာဝရဘုရားကိုပြောက်ဖို့ကိုးကွယ်သူခရိယာများဟာလောကီလူသားတွေတဲကလူသားတွေဖြစ်ကြတဲ့အတိုင်းယေရှုခရစ်တော်သခင်ဘုရားလိုတော့ဘုန်းတော်ကိုမြေကြီးပေါ်မှာမဝင်စားနိုင်ကြပဲမြေကြီးသားမြေကြီးသားပြီးပြီးလောကီခီးဆက်ကြရမယ်အကြောင်းဟေဘင်းဩဝါဒစာအခန်းကြီး6နဲ့ပတ်သက်တဲ့ရှင်းလင်းချက်ကိုဒေါက်တာထွန်းမြတ်အေးကအခုလိုတင်ပြထားပါတယ
်ထို့ကြောင့်သေခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုနောင်တရခြင်းဖျားသခင်ကိုယုံကြည်ခြင်းဗတ္တိဇံတရားကိုတွင်တင်ခြင်းလက်ကိုတင်ခြင်းသေလွန်သောသူတို့၏ထမြောက်ခြင်းသာဝရစီရင်ဆုံးဖြတ်ခြင်းကြီးဟုသောမူလအမြစ်ကိုငါတို့သည်ပြန်၍မတည်ပဲခရစ်တော်၏ဘာသာ၌အစဦးဖြစ်သောအကြောင်းအရာတို့ကိုထား၍စုံလင်သောအဖြစ်သို့တက်ကြကုန်အံဖျားသခင်အခွင့်ပေးတော်မူခြင်းငါတို့သည်ထိုတို့ပြုကြမည်အဲ့ဒီလိုဟေပြဲဩဝါဒစာဟာစတင်ပေးခဲ့ပြီးတဲ့နောက်တခါဆဲပြီးတော့အလင်းတို့တခါရောက်၍ကောင်းကင်ဆုကျေးဇူးကိုမြည်ဆန်းခြင်းတန်ရှင်းသောဝိညာဉ်တော်ကိုခံယူခြင်းဘုရားသခင်၏ကောင်းမြတ်သောတရားစကားကို၎င်းနောင်ကပ်ကာလ၏တကိုးများကို၎င်းမြည်ဆန်းခြင်းရှိပြီးမှရွေးလျော့ဖောက်ပြန်သောသူတို့သည်မိမိတို့တွင်ဘုရားသခင်၏သားတော်ကိုလက်ဝါးကတ်တိုင်မှကွံ့မြဲ၍အသရေတော်ကိုရှုံချသောသူဖြစ်သောကြောင့်နောက်တဖန်နောင်တရအံ့သောငါအသစ်ပြုပြင်ခြင်းသို့မရောက်နိုင်ကြ။ဥပမာကအကျင်မြေပြီးမိမိအပေါ်သို့အဖန်ဖန်ကျသောမိုးရေကိုတောက်၍လှုပ်သောသူသုံးဖို့ဟင်းသီးဟင်းရွက်ကိုဖြစ်စေတတ်၏။ထိုမြေပြီးဘုရားသခင်၏ကောင်းကြီးမင်္ဂလာကိုခံတတ်၏။အကျင်မြေပြီးစူးပင်အမျိုးမျိုးကိုဖြစ်စေတတ်၏။ထိုမြေပြီးပြုစုခြင်းကိုမခံတတ်။ကြိမ်ခြင်းကိုခံရသောအချိန်ဤသည်ဖြစ်၍နောက်ဆုံး၌မိရှုခြင်းတို့ရောက်တတ်၏သင်ပြရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဲ့ဒီလိုအနှစ်ချုပ်သဘောတရားတွေနဲ့အဖဖရာသခင်ရဲ့အလင်းတရားသတင်းစကားတွေအကြောင်းကိုဟေဘဲဩဝါဒစာအခန်းကြီး6မှာကြားနာရပြီးတဲ့နောက်ယုံကြည်ပါမည်ဆိုတဲ့ပြောင်းလဲခြင်းဖြစ်ခဲ့ပြီးကမှဖောက်ပြန်ခြင်းရဲ့အန္တရာယ်တွေဟာအလွန်အလွန်ကြီးမားစွာဆုံးရှုံးသွားရပါလေဆိုတဲ့အကျွင့်မဲ့ဆုံးရှုံးပျက်စီးရခြင်းသဘောတရားတွေကိုပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်ကြားနာခဲ့ကြပြီးပြီဖြစ်ပါတယ်။ပြီးတဲ့နောက်မှာတော့ဒီဟေဘဲဩဝါဒစာဟာဖြင့်နားလည်ရန်အလွန်အလွန်ခက်ခဲလှပါတယ်။ကျွန်တော်ဖွင့်ဆိုပြရမှာလေအကြီးအကျယ်နားမလည်နိုင်စရာတွေရှိနေပါတယ်ဆိုတဲ့အကြောင်းတွေကိုပါကျွန်တော်ဟာစကားပလင်ခံခဲ့ပြီးပြီဝန်ခံခဲ့ပြီးပြီဆိုတာကိုမိတ်ဆွေတို့ပြန်ပြီးအမှတ်ရကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။မိတ်ဆွေအပေါင်းတို့ရွေလျောဖောက်ပြန်ခြင်းဆိုတာဟာဖျားသခင်ရဲ့သားတော်ရဲ့ကယ်တင်ခြင်းတရားကိုမီးစမ်းပြီလို့ကောင်းကင်ဆုကျေးဇူးဆိုတာဟာလေဘာလဲဆိုတာသိတယ်။သင်ရှင်းသောဝိညာဉ်တော်ကိုလည်းခံယူရကောင်းမှန်သိပါတယ်။နောင်ကပ်ကာလတကူးများကိုလည်းခံစားနားလေမီးစမ်းရပြီဖြစ်ပါတယ်။အဲ့ဒီကြားတဲ့ကထပ်ပြီးတော့ဖောက်ပြန်တယ်ဆိုမှဖြင့်ခရစ်တော်ကိုကားတိုင်းတော်ပေါ်မှာထပ်တင်ပြီးတော့သတ်ပစ်တဲ့ဘာမှမထူဘူး။ထပ်ပြီးတော့အသရေရှုံချတာနဲ့လည်းဘာမှမချနာဘူးအဲ့ဒီလိုလူတွေဟာဖြင့်နောင်တနဲ့အသစ်ပြုတ်ပြင်းခြင်းတို့မရောက်တော့ဘဲနဲ့နောက်ဆုံးမှစူးပင်ကိုသာဖြစ်စေတဲ့မြေများလိုကျိန်ဆိုခြင်းကိုခံရမေးမီးရှို့ခြင်းကိုခံရမေးဆိုတဲ့အချက်တွေနဲ့ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ကအလွန်ပြင်းထန်စွာသတိပေးခဲ့တယ်ဆိုတာတွေ့ကိုကျွန်တော်ကြားနာခဲ့ကြပြီးပါပြီဒါပေမဲ့ဘယ်လိုပဲပြောပြောကယ်တင်ရှင်သခင်ခရစ်တော်ရဲ့ကယ်တင်တော်မူခြင်းကြီးစုကိုလက်ခံသူတို့အနေနဲ့အဖဖျားသခင်ကအခုလိုသူ့ရဲ့လုတ်ပိုင်ခွင့်နဲ့ဘုံတကူတော်ကိုပြသရင်ကိုတို့လူသတ္တဝါများချိနဲ့အားပြော့တတ်တာကိုသတိပေးတာကလွယ်လို့ခရစ်တော်ရဲ့ကယ်တင်ရှင်ယေရှုဆရာဟာအနန္တမေတ္တာတော်နဲ့သာဖြစ်ပါတယ်။ဟေဘဲဩဝါဒစာကတော့ဒီလိုဖော်ပြထားတာပဲဆိုပြီးတော့နှုတ်ကပတ်တော်ကတော့ဒီလိုအမိန့်ချထားတာပဲဆိုပြီးတော့အဲ့ဒီလိုကြည့်ပဲဆိုပြီးတော့လှေနံတားတဲ့မမှတ်ရဘူးဆိုတဲ့အကျံပြင်းအကျိုးသိအကြောင်းသိရှင်းလင်းမှုကလေးတွေကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြခဲ့ပေးပါတယ်။ဟုတ်ပါတယ်။သိအရေးတကြီးလိုအပ်တဲ့ရှင်းလင်းချက်တွေဖြစ်တယ်။ကြည်ကြည်ငင်းငင်းဖြစ်ဖို့အထူးလိုအပ်တယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကအလေးနဲ့ခံယူထားပါတယ်။ ဒါကြောင့်မို့လို့လေဒီကနေ့သင်ခန်းစာတွေဟာဖြင့်နောက်ထပ်ဟေဘရဲကျမ်းအတိုင်းမဆက်ခင်မှာပြီးခဲ့တဲ့ကျမ်းကိုသာထပ်ဆင့်ရှင်းလင်းရမယ့်အထူးသင်ခန်းစာတစ်ရပ်ပဲဖြစ်ရပါလိမ့်မယ်မိတ်ဆွေအပေါင်းတို့ခင်ဗျာအဖဖရဲသခင်ရဲ့မြစ်တာတော်ဆရာဟာအပြစ်လူသားအဖွဲ့အစည်းရဲ့ရှီရင်ဆွဲအမိုက်အမှောင်ကြီးရဲ့အရှိမှကလေးကတရှိပြီးသားမြစ်တာတော်ဖြစ်တယ်သူပြုတော်မူသောကေတင်ကြီးဂျေစုဆရာဟာသူ့ကိုမယုံပါဘူးဆိုတဲ့လူတွေသူ့ကိုဆန့်ကျင်တော်လှန်နေတဲ့သူတွေအတွက်ပါသူပြုတဲ့အမှုသူ့ရဲ့ဂယုနာတော်နဲ့အညီသူလောကတစ်လွှားကိုလွှမ်းခြုံပေးထားတဲ့အရာဒါကိုသိပါလျက်နဲ့ယုံကြည်သူခရိယန်တယောက်ပင်လျှင်တကွက်မှားတာနဲ့ဆုံးရှုံးတတ်ပါသေးသလားမယုံကြည်သူတွေရဲ့လောကမှာတော့အထူးပြောစရာမရှိဘူးဒါကြောင့်မလို့နဘေးနဘီကိုလှည့်ကြည့်ပြီးတော့ဟိုလူနဲ့ကေတင်ချင်းကျေးဇူးဟာမတန်ဘူးဒီလူနဲ့ကောင်းကင်နိုင်ငံတော်ဟာမတန်ဘူးဆိုတာမျိုးအရှင်းမလောက်ရဘူးဆိုတာကိုကျွန်တော်တို့တင်ပြရတော့သမာကျမ်းရဲ့သင်ခန်းစာအတိတ်ကာလတလျှောက်လုံးမှာကျွန်တော်တို့ဟာအလေးအနက်ဆုတ်ကင်ဖော်ပြခဲ့ပြီးပြီဖြစ်ပါတယ်ဒီအကြောင်းတွေကိုရှင်းပြရင်းနဲ့ပြီးခဲ့တဲ့သင်ခန်းစာမှာမိတ်ဆွေတို့ကိုကျွန်တော်တို့ဟာအပြစ်သားတွေကြီးပဲအပြစ်သမိုင်းဝင်လူသားတွေကြီးပဲသာမန်အားဖြင့်ကိုဟာကိုအခြေအနေမှန်ကိုကိုသိတာတဲ့အဖဖျားသခင်ဟာဖန်ဆင်းတော်မူရှင်မို့လို့ပို့ပြီးတော့သိတယ်သိတဲ့အတွက်ကြောင့်လဲသူဖန်ဆင်းထားသောလူသားတွေအတွက်ကဲတင်တော်မူတယ်ဘယ်လို့မှနလန်ပြန်မထနိုင်တဲ့အပြစ်၌ပေချင်းကိုတာဆူနေသောလူသားများဖြစ်တယ်ဆိုတဲ့အဆင့်ကနေပြီးတော့လူသားတွေဟာခရစ်တော်ရဲ့မြစ်တာတော်ကိုထိထိမိမိဆုတ်ကန်ထားရန်အစင်သဖြင့်သခင်နှင့်လက်တွဲမဖြုတ်သင့်ဘူးအဲ့ဒီလူသားအသက်ရှင်သန်နိုင်မယ်ဆိုရင်ဘဝအသက်တာမှာဘာမှစိုးရင်ပူပန်နေစရာအကြောင်းမရှိဘူးဆိုတာတွေ့ကိုကျွန်တော်ဟာဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ရိမ့်ညွဲ့ပါလျာအပြစ်သားဤသွားရလန်းစဉ်ဘဝခွင်ကိုဖခင်အသည့်အစင်ကြည့်၍ဇာတိနိဂုံးလန်းအဆုံးဝဲပန်းတုံးမပြက်ခยีဆက်စီအသက်ဝေးသည်ယေရှုဟူသောကယ်တင်ရှင်အဲ့ဒီလိုကျွန်တော်တို့စာချိုးရလောက်အောင်ကယ်တင်ရှင်ရဲ့ကြီးစုတော်ဟာကြီးလာပါလေ။ဒါကြောင့်မို့လဲကယ်တင်ရှင်သခင်ခရစ်တော်ကသာအားကိုးလေးစားယုံကြည်ကြပါ။ပြတ်ဝတ်ကိုးကွယ်ကြပါ။ဥညွတ်ကြပါ။ကြီးစုတော်ကိုခံယူကြပါဆိုတဲ့အချက်တွေကိုကျွန်တော်တို့ဟာအစဉ်စိုက်အလေးအနက်ဖော်ပြပေးခဲ့ပြီးပါပြီ။မှန်ပါလေ။အဲ့ဒီယုံကြည်ခြင်းတရားကညီဖောက်ပြန်ယိုယွင်းခြင်းဟာကိုကလေယုံကြည်သူတို့အတွက်အေးအာမပြဿနာကြီးပဲဆိုတာကိုသိစေဖို့ရန်အတွက်လေ။ထောက်ပြန်ခြင်းဤပြဿနာဆိုတဲ့ခေါင်းစဉ်ကြီးကိုပြီးခဲ့တဲ့သင်ခန်းစာအစမှကတည်းကကျွန်တော်အထူးပြုချထားပေးခဲ့သေးတာပဲဆိုရကိုလေမိတ်ဆွေတို့အားလုံးအသိပင်ဖြစ်ပါတယ်။ယုံကြည်သူအပေါင်းတို့ထောက်ပြန်တတ်တယ်ဆိုရကိုအဖဖခင်သခင်ဟာကျွန်တော်လူသားနဲ့ပတ်သက်ပြီးတော့ကောင်းကောင်းကြီးသိတော်မူတယ်။ဒါကြောင့်လဲလူသားကိုသူဟာခွင့်လွှတ်မှာပဲ။သူ့ရဲ့မေတ္တာတော့ဟာအနန္တပါဆိုတဲ့အကြောင်းတွေကိုကျွန်တော်ကဆွတ်ဆွတ်ရွတ်ရွတ်ခဏခဏပြောပြောနေတဲ့အခါကျတော့မင်းကဟေဘရဲဩဝါဒစာကိုဖျက်တာလားကွာဟေဘရဲရဲ့အဆိုအရဆိုရင်ပြည့်အစဉ်ပြင်မရအစဉ်သာဝရငရေကြဆိုတဲ့သဘောပဲကွာဆိုပြီးတော့ကျွန်တော်ကိုအပြစ်များတင်ကြလိမ့်မလားနှုတ်ကပတ်တော်ကိုကျွန်တော်ကပဲပြောင်ပြောင်တင်းတင်းကြီးဝင်ပြီးတော့ကပြောင်းကပြန်ဝင်လှုပ်သလားဆိုပြီးတော့ဝေဖန်ကြမှာလားဆိုတာကိုလေကျွန်တော်တို့တင်ပြရသောတမချန်အဖွဲအနေနဲ့စိုးရင်ပူပန်မိပါတယ်တကြောင်လဲပြီးခဲ့တဲ့အခန်းကြီး6ရဲ့အငယ်9ကဖော်ပြချက်ကလေးကိုမိတ်ဆွေတို့အတွက်အထူးပြုဖော်ပြပေးပြီးမှဏိကုံးချုပ်ပေးခဲ့တယ်ဆိုတာကိုလေမိတ်ဆွေတို့အလေးအနက်သတိပြုမိစေချင်ပါ रे အကျင့်မြေပြီမိမိအပေါ်သို့အဖန်ဖန်ကြသောမိုးရေကိုတောက်၍လှုပ်သောသူသုံးဖို့ဟင်းသီးဟင်းရွက်ကိုဖြစ်စေတတ်၏ထိုမြေသည်ဘုရားသခင်၏ကောင်းကြီးမင်္ဂလာကိုခံတတ်၏အကျင့်မြေသည်စူးပင်အမျိုးမျိုးကိုဖြစ်စေတတ်၏ထိုမြေသည်ပြုစုခြင်းကိုမခံတတ်ကြိမ်ချင်းကိုခံရသောအချိန်ဤသည်ဖြစ်၍နောက်ဆုံး၌မိရှုခြင်းသို့ရောက်တတ်ဤတဲ့ပြင်းပြင်းထန်ထန်ကြီးကိုကျိမ်းပေါင်း၆လှန့်တဲ့အဖန်နဲ့အပိုင်းတစ်ပိုင်းကိုဖျက်ခဲ့တဲ့ဟေဘရဲဩဝါဒစာဟာအလွန်ချိုသားတဲ့ကြမ်းကျက်အရေးကြီးလွတ်လှတဲ့ကြမ်းကျက်တစ်ခုနဲ့နောက်အပိုင်းတစ်ပိုင်းကိုကူးသွားခဲ့တယ်ဆိုတာကိုမိတ်ဆွေတို့ဟာကျမ်းစာအုပ်ကိုပြန်လှန်ကြည့်မယ်ဆိုရင်သဘောပေါက်ကြမယ်လို့ကျွန်တော်ခံယူပါတယ်ဟုတ်ပါတယ်ထို့သောပြောတော်လေချစ်သူတို့သင်တို့သည်ကယ်တင်ခြင်းနှင့်ရှင်သောအရာပါ၍ကောင်းသောအရာတို့နှင့်ဆိုင်သည်ကိုငါတို့သည်သဘောကျလျက်ရှိကြ၏မိတ်ဆွေအပေါင်းတို့ဒီကျမ်းရဲ့အစမှကတည်းကဘလောက်ထိစိတ်လှုပ်ရှားစရာနားမလည်နိုင်စရာအကြောင်းတွေပါဝင်ခဲ့တယ်ဆိုတာကိုမိတ်ဆွေတို့သဘောပေါက်ကြလိမ့်မယ်လို့ထင်ပါတယ်ပြည့်ညတ်တော်ကာလနဲ့ဆိုင်တဲ့တရားတွေအစွဲအလန်းတွေကိုနဘေးချိတ်ပြီးတော့ခရစ်တော်အားဖြင့်စုံလင်ခြင်းသို့ရောက်ကြကုန်အံ့တနည်းအားဖြင့်အဖဖျားသခင်ပေးတဲ့ဘုန်းတော်ကိုဝင်စားကြကုန်အံ့ဆိုပြီးတော့ဖော်ပြခဲ့တယ်ဒါဟာသိခက်ခဲနေနေကြတယ်ဆိုတာကိုလေကျွန်တော်ရှင်းလင်းဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်ပြီးတဲ့နောက်ကြတော့မှတခါယုံကြည်ပြီးပြီဆိုရင်လေတစ်ချက်မှမဖောက်ပြန်နဲ့ တခါဖောက်ပြန်မိတာနဲ့နလန်မထူနိုင်တော့ဘူးဆိုတဲ့တင်းတင်းမာမာနိုင်လှတဲ့အရေးအသားမျိုးကလိုက်လာပြန်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒီဩဝါဒစာဟာဒွိဟနဲ့သံတရားတွေအများကြီးဖြစ်စီသေးအောင်ရောင်းကျွန်တော်တို့ဆက်လက်ခန်းစားခဲ့ရတယ်ဆိုတာကိုကျွန်တော်အနေနဲ့ဘာသာပြန်သူဘက်ကနေပြီးတော့တောင်းမှခန်းစားခဲ့ရသေးတယ်ဆိုတဲ့အကြောင်းကိုဝန်ခံခဲ့ပြီးဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အမှန်ကတော့ကျွန်တော်ပြောခဲ့တဲ့အတိုင်းပဲအဖဖျားသခင်ရဲ့ဘုန်းတော်အာနုဘော်တော်လုတ်ပိုင်ခွင့်တို့ကိုသတိရဖို့ကျွန်တော်လူသားများရဲ့အပြစ်ဘဝမှာဘလောက်အထိဖောက်ပြန်တတ်တယ်ပျက်စီးတတ်တယ်ရိမ့်ရွယ်ပါဖြစ်တတ်တယ်ဆိုတဲ့အချက်တွေးကိုပါဆက်လက်ဖော်ပြပေးခဲ့တာပဲဆိုတဲ့အကြောင်းကိုလည်းကျွန်တော်ရှင်းပြခဲ့ပြီးပြီဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဒါကြောင့်လေဒီကနေ့သင်ခန်းစာဟာအဲ့ဒီလိုဇဝေဇဝါဖြစ်เสียရတွေ့ကိုဖယ်ထုတ်ပေးရမယ့်သင်ခန်းစာသာဖြစ်ရမယ်ဆိုတာကိုမိษွေတို့သဘောပေါက်ကြမှာပါအခုအချိန်မှာတော့အမောတကောနိုင်လှတဲ့ဟေပြဲဩဝါဒစာတွေရှုပ်ထွေးတယ်လို့ဆိုနိုင်တဲ့ကျိန်ပေါင်းချင်းအသံတွေတဲကနေပြီးတော့လေပြေကလေးတစ်ချက်နှော့လိုက်ပြီးလို့ကျွန်တော်ဆိုချင်ပါတယ်ထို့သို့ပြောတော့လေချစ်သူတို့သင်တို့သည်ကဲတင်ခြင်းနှင့်ရှင်သောအရာပါ၍ကောင်းသောအရာတို့နှင့်ဆိုင်သည်ကိုငါတို့သည်သဘောကျလျက်ရှိကြ၏။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အလေးအနက်စဉ်းစားရမှာကတော့အဖဖျားသခင်ဟာယုံကြည်သူလူတစ်ယောက်အပေါ်မှာဘယ်လိုလုံခြုံစိတ်ချရလောက်အောင်ဂရိတော်တွေပြုခဲ့တယ်ဆိုတာကိုပြန်ပြီးတော့စဉ်းစားဖို့လိုပါ रे ။ပြီးခဲ့တဲ့သင်ခန်းစာမှာကလေးကကိုကဖော်ပြလာခဲ့တဲ့ယောမဩဝါဒစာသေးမှာတမန်တော်ကြီးဖော်ပြပေးခဲ့တဲ့ကေတင်ညင်းသဘောတရားတွေကိုအနည်းငယ်ပြန်ပြီးတော့ရှင်းလင်းလိုက်မယ်ဆိုရင်လုံလောက်မယ်လို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်။ကေတင်ရှင်သခင်ခရစ်တော်ကနေပြီးတော့လူသားတို့ကိုကေတင်ချင်းကျေးဇူးပြုတယ်ဆိုတာဟာဒီလူသားကိုဇာတိပကတိလူသားဖောက်ပြန်ပြောင်းလဲတတ်သောလူသားမိုက်မှားတတ်သောလူသားမှုလူသားလျင်ကေတင်ဖို့လိုအပ်တဲ့အတွက်လိုအပ်ရင်လိုအပ်တယ်လို့ကေတင်ပေးခဲ့ရတာပဲဆိုတာကိုကျွန်တော်မိတ်ဆွေတို့အားလုံးသိနာလေထားဖို့နှုတ်ကပတ်တော်ဟာယောမဩဝါဒစာအဖြစ်ဖော်ပြပေးခြင်းဖြစ်တယ်။ဒါကိုယောမဩဝါဒစာအခန်းကြီး9နဲ့နှိုင်းရှင်ပြီးတော့ဥစွာတင်ပြလိုပါ रे ။အဲ့ဒီယောမဩဝါဒစာအခန်းကြီး9အငယ်14မှ21ကိုစတင်နาศင်ကြည့်ကြပါစို့။ထိုမှတပါပြည့်ညက်တရားသည်ဝိညာဉ်ပဂရိနှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏။ငါမူကားဇာတိပဂရိရှိ၏။အပြစ်တရားလက်၌ကြီးကျွံဖြစ်၏။အကြောင်းမူကားငါသည်ကိုကျင့်သောအကျင့်ကိုမနှစ်သက်ကျင့်ကျင်သောအကျင့်ကိုမကျင့်ယွန်ရှာသောအကျင့်ကိုကျင့်၏ထို့သောငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ပြည့်ညက်တရားဖြောင့်သည်ဟုငါဝန်ခံ၏ထို့ဖြစ်လျင်ထိုမကောင်းသောအကျင့်ကိုငါကိုယ်တိုင်ကျင့်သည်မဟုတ်ငါအแท၌နေသောအပြစ်တရားသည်ကျင့်၏ငါအแทမှငါဇာတိပဂရိ၌ကောင်းသောအရာတစုံတစ်ခုမျှမတည်သည်ကိုငါသိ၏အကြောင်းမူကားငါသည်ကျင့်ကျင်သောစိတ်ရှိတော်လေကောင်းစွာကျင့်တတ်သောအခွင့်ကိုရှာ၍မတွေ့နိုင်ငါသည်ကျင့်ကျင်သောအကျင့်ကောင်းကိုမကျင့်မကျင့်ကျင်သောအကျင့်ဆိုးကိုကျင့်၏ထို့သောငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအแท၌နေသောအပြစ်တရားသည်ကျင့်၏ထို့သောကောင်းသောအကျင့်ကိုငါကျင့်ကျင်သောအခါမကောင်းသောအကျင့်ကိုကျင့်စေတတ်သောတရားကိုငါတွေ့၏အဲ့ဒီလိုပြည်ပြည်ပြင်းပြင်းကြီးဖော်ပြထားတာကိုတွေ့နိုင်ပါ रे ဇာတိပဂရိလူသားမှုလို့မချိမဆန့်အတင်းအကျပ်ကိုကိုကိုဖိနှိပ်လို့ကိုမရနိုင်လောက်အောင်ဖောက်ပြန်ယူယွင်းပျက်စီးတတ်ခြင်းရှိတယ်ဆိုတာကိုအရင်ဖော်ပြထားပါလေတခါအဲ့ဒီလူသားပါပဲနော်အပြစ်သားပါပဲနော်ခရစ်တော်အားဖြင့်ခံစားရကျေးဇူးတော်ဆိုတာကိုအငယ်22မှ25ဟာဆက်လက်ဖော်ပြပေးပြန်ပါလေငါသည်အတွင်းလူအားဖြင့်ဖျားသခင်ဤပြည့်ညတ်တရားတော်ကိုနှစ်သက်၏သို့တော်လည်းငါကိုအင်္ကာများ၌ရှိသောတရားတစ်ပါးသည်စေဝိညာဉ်တရားကိုဆိုင်ပြိုင်တိုက်လှန်သဖြင့်ငါကိုအင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖန်သွာအနှံသည်ကိုငါမြင်၏ငါသည်ညိုညင်သောသူဖြစ်ပါသည်တကားဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်းငါတို့သခင်ယေရှုခရစ်အားဖြင့်ကယ်လွတ်တော်မူသောဘုရားသခင်ဤကြီးစုတော်ကြီးလာပေ၏ထိုသောစိတ်ဝိညာဉ်အားဖြင့်ဘုရားသခင်ဤတရားတော်အလိုသို့၎င်းဇာတိပဂရိအားဖြင့်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏ရှင်းနေပါတယ်နော်ခရစ်တော်၌ရယူအပ်သောကယ်တင်ခြင်းကြီးစုတော်ဆရာဟာကိုကအားစိုက်ပြီးရယူနိုင်ခြင်းမဟုတ်စိတ်ဝိညာဉ်အားဖြင့်မေတ္တာတော်ကိုထိတွေ့အသက်တာမှာဘယ်လူသားကမှရှင်းလင်းမပေးနိုင်တဲ့အပြစ်မှအကျွင့်မဲ့လွတ်မြောက်ခြင်းတရားအပြစ်တရားရဲ့အဆုံးစွန်အဖို့အခဖြစ်တဲ့သေခြင်းတရားကိုကြော်လွှားအောင်မြင်ခြင်းပဲဖြစ်ပါတယ်အဲ့ဒီအတိုင်းပါပဲယောမဩဝါဒစာအခန်းကြီး၈အငယ်34နဲ့35တို့ကြတော့အခုလိုဆက်လက်ဖော်ပြပေးထားပြန်ပါတယ်အပြစ်စီရင်သောသူကအဘယ်သူနည်းအသေးခံ၍ခံသီးသာမကသေခြင်းမှထမြောက်၍ဖ ဖျားသခင်ဤလက်ရာတော်ဘက်၌နေလျက်ငါတို့အဖို့ဆုတောင်းသောသူကခရစ်တော်ပေသည်ခရစ်တော်ဤချစ်ချင်းမေတ္တာနှင့်ငါတို့ကိုအဘယ်သူကြွားစေမည်နည်းမိဂွန်ကလေးတွေဟာအဖြေတစ်ခုကိုပူတွဲပြီးပေးထားပါ रे ခရစ်တော်၌ယုံကြည်သောသူတယောက်ဟာကိုယ်အင်အားကြောင့်မဟုတ်ခရစ်တော်ဤအင်အားကြောင့်ခရစ်တော်နှင့်ဘယ်နည်းနှင့်မှကြွားကြမသွားနိုင်ဘူးဆိုတဲ့သဘောတရားအဖြေပဲဖြစ်ပါ रे ကကြီးခရစ်တော်သည်အသေးခံသည်ခါခွေအသေးခံသည်သာမကထမြောက်တော်မူသည်ဂန်ငယ်ထမြောက်သည်သာမကအဖဖျားသခင်ဤပလင်တော်မှစိုးစံနေသည်ဂါကြီးကျွန်တော်တို့မိษွေတို့အပြစ်များကိုလွတ်စေဖို့ရန်အစဉ်တစိုက်အားထုတ်နေသည်ဒါကြောင့်အချက်၄ချက်နဲ့ပြည့်စုံနေတဲ့ခရစ်တော်ရဲ့ကြီးစုတော်ကိုနားလည်စေတဲ့ယောမဩဝါဒစာဟာဒီအပိုင်းမှာကိုးကားစရာဖြစ်လာရပါတယ်ဟုတ်ပါပြီဒါဟာယေပရောဟိတ်မင်းကြီးအဖြစ်အထက်ဟေပြဲသင်ငန်းစာဒီမှာတွေ့ရတာကိုပြန်ပြီးတော့သတိရစေပါ रे ခရစ်တော်ကိုယုံကြည်ပါ रे ဆိုပြီးတော့စစ်မှန်တဲ့ယုံကြည်သူဘဝကိုရောက်ပြီးကမှကေတင်ချင်းကိုလက်လွတ်ဆုံးရှုံးရမယ်ဆိုရဟာအဖြစ်နိုင်ဘူးဆိုတဲ့အဖြေကိုပါပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါ रे တခါအဲ့ဒီယောမဩဝါဒစာအခန်းကြီး၈မှာပဲယုံကြည်လိုက်ယုံတဲ့လူသားဟာစင်လုံးကျော်ဝတ်ဖြူစင်ကြဲကြီးနဲ့ကောင်းကင်ဘုံကိုရောက်တာမဟုတ်ဘူးလောကရန်တရားအမျိုးမျိုးတို့ရှိကိုရှိရလိမ့်မယ်။ဒါပေမဲ့ဘယ်အရာအားဖြင့်မျှခရစ်တော်စီမှကင်းကွာမသွားနိုင်ဘူးဆိုတာကိုဆက်လက်ပြီးတော့ရှင်းနေအောင်ဖော်ပြပေးပြန်ပါရစေ။ခရစ်တော်ဤချစ်ချင်းမေတ္တာနဲ့ငါတို့ကိုအဘယ်သူကြွားစေမည်နည်းဆိုတဲ့မေးခွန်းအတွက်ပါ။အကယ်စင်စေကိုတော်အတွက်အကျွန်ုပ်တို့သည်အစင်မပြတ်အသေးသက်ချင်းကိုခံရကြပါ၏။သတ်ဖို့ရာထားသောသိုးကဲ့သို့အကျွန်ုပ်တို့ကိုသူတစ်ပါးမှတ်တတ်ကြပါ၏ဟုကျမ်းစာလာသည်နှင့်အညီစင်းရဲညုံညင်ခြင်းညှင်းဆဲနှိမ့်ဆက်ခြင်းမွတ်သိမ့်ခြင်းအဝတ်အကြီးစီးရှိခြင်းဘေးနှင့်တွေ့ကြုံခြင်းကွမျက်ခြင်းကိုခံရတော်လေထိုအမှုတို့တွင်အဘယ်အမှုသည်ခရစ်တော်၏ချစ်ခြင်းမေတ္တာတော်နှင့်ငါတို့ကိုကြွားစေမည်နည်းမကြွားစေသည်သာမကငါတို့ကိုချစ်တော်မူသောသူ၏ကျေးဇူးတော်ကြောင့်ငါတို့သည်ထိုအမှုခတ်သိမ်းတို့ကိုခံစဉ်တွင်ပင်အထူးသဖြင့်အောင်မြင်ကြ၏အကြောင်းမူကားသေခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေကောင်းကင်တမန်ဖြစ်စေအထွတ်အမြတ်ဖြစ်စေအာနာတကိုးဖြစ်စေမျက်မှောက်အရာဖြစ်စေနောင်လာလက်တန့်သောအရာဖြစ်စေအမြင့်ဖြစ်စေအနှိမ်ဖြစ်စေဤအရာမှဆက်၍အဘယ်နိမိတ်တအရာမျှသည်ငါတို့သခင်ယေရှုခရစ်အားဖြင့်ခံရသောဖျားသခင်ဤမေတ္တာတော်နှင့်ငါတို့ကိုမကွာစေနိုင်ဟုငါသည်သဘောကျလျက်ရှိ၏အဲ့ဒီသဘောတရားအရာဇာတိပဂရိအပြစ်သားတိုင်းမှာမကြာခဏဆိုသလိုရင်းရင်စေတဲ့လောကီကြီးအနှောက်အယှက်တွေစာရမဏေရဲ့ဆွဲဆောင်မှုတွေဆိုတာဟာရှိကိုရှိရမယ်ဆိုတာထင်ရှားစေပါလေအဘယ်တရားဆိုပြီးတော့ခရစ်တော်နဲ့မကွာစီနိုင်တဲ့အဘယ်တရားတွေကိုများဖော်ပြထားလိုက်တာဟာလောကကြီးမှာကျွန်တော်မိษွေတို့ကြုံရတဲ့အခက်အခဲတွေစုံစမ်းနှောက်ယှက်ခြင်းတွေတွေ့ကြုံခဲ့ပြီးတော့တွေ့ကြုံစေလည်းဖြစ်တယ်တွေ့ကြုံရဦးမယ်အဲ့ဒီစာရမဏေရဲ့နှောက်ယှက်ခြင်းများဘယ်နှခုနဲ့များလွတ်ပါသလဲလို့ကျွန်တော်မေးချင်ပါလေမိษွေအပေါင်းတို့အဘယ်နိမိတ်တအရာမျှသည်ငါတို့သခင်ယေရှုခရစ်အားဖြင့်ခံရသောဖျားသခင်၏မြစ်တာတော်နှင့်ငါတို့ကိုမကွာစေနိုင်လို့ဆုံးဖြတ်ချက်ချလိုက်ကြပါမိတ်ဆွေအပေါင်းတို့ခမညာဒီအချက်တွေကြောင့်အခုဟေပြဲဩဝါဒစာကိုဖတ်ရှုပြီးတော့ခရစ်တော်၌ယုံကြည်ပါれခရစ်တော်၌အမှန်လူသစ်ဖြစ်တဲ့ယုံကြည်ခြင်းအပိုင်းအဝိုင်းအသင်းတော်ကိုဝင်ရောက်ပြီးမှသုံးမရလောက်အောင်ငရဲကိုပြန်ကျရမယ်ဆိုတဲ့အယူအဆကိုကျွန်တော်အကျွင်းမဲ့လက်မခံအကျွင်းနဲ့သာလက်ခံတဲ့အကြောင်းကျွန်တော်အနေနဲ့လေးစွာစွာဖော်ပြခြင်းပါ रे အဲ့ဒီအကျွင်းနဲ့သာလက်ခံတယ်ဆိုတဲ့အကျွင်းတစ်ခုကတော့တခြားမဟုတ်ပါဘူးဖျားသခင်ဤအဆုံးအဖြတ်ပဲလို့ကျွန်တော်ပြတ်သားစွာသင်ပြပါရစီဘာဖြစ်လို့အဲ့ဒီလိုဆိုရသလဲဆိုတော့သူ့ရဲ့ရှေးကာလမောရှိကိုဖော်ပြခဲ့တဲ့အဖန်တော်ဟာအခုလိုရှိထားလို့ဖြစ်နေပါ रे ငါသည်ဂျေစုပြုလို့သောသူကိုဂျေစုပြုမည်သနာလို့သောသူကိုလည်းသနာမည်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ဟာယောမဩဝါဒစာကိုကိုးကားယုံနေတဲ့ဒီအပိုင်းမှာမကျေနပ်နိုင်ပါဘူး။ဒါကြောင့်မလို့ခရစ်တော်ကယ်တင်ရှင်ကိုတော်တိုင်ဟာသူအသက်ရှင်စဉ်ကာလမှာဘာတွေပြောခဲ့ပြန်တယ်ဆိုတာကိုဆက်ဆက်ဖော်ပြခြင်းလာပါတယ်။ရှင်ယောဟန်ခရစ်ဝင်မှာကောင်းသောသူရင်းကြီးဖြစ်တဲ့သခင်ကိုတော်တိုင်ဘယ်လိုပြောခဲ့သလဲဆိုတာကိုပြန်ပြီးတော့ကြည်ပါ။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး30အငယ်17မှ19ငါသည်ကောင်းသောသူရင်းလေးဖြစ်၏။ကောင်းသောသူရင်းသည်တိုးတို့အဖို့အလုငှမိမိအသက်ကိုစွန့်တတ်၏တိုးများကိုပိုင်သောသူရင်းမဟုတ်သူငှားဖြစ်သောသူမူကားတောကွေးလာသည်ကိုမြင်လျင်တိုးတို့ကိုပစ်ထား၍ထွက်ပြေးတတ်၏တောကွေးသည်လည်းတိုးတို့ကိုလူရဲ့၍ကွဲလင့်စေ၏ သူငှားသည်သူငှားဖြစ်၍တိုးတို့၏အကျိုးကိုမမှတ်သောကြောင့်ထွက်ပြေးတတ်၏ငါသည်ကောင်းသောတိုးရင်ဖြစ်၏ခမည်းတော်သည်ငါကိုသိတော်မူ၍ငါသည်လည်းခမည်းတော်ကိုသိသကဲ့သို့ငါ၏တိုးတို့ကိုငါသိ၏ငါတိုးတို့သည်လည်းငါကိုသိကြ၏ငါသည်ကိုယ်အသက်ကိုတိုးတို့အဖို့အလိုငှာစွန့်၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဘယ်သောခါမျှမပြက်ပြေနိုင်သောမေတ္တာတော်ရဲ့သဘောတော်ဟာအစဉ်တစိုက်ရှင်းလင်းလို့နေပါ रे အသက်ကိုတောင်မှစွန့်နိုင်တဲ့အဖဖရာသခင်ရဲ့မေတ္တာတော်ကိုသူကကျင့်မှငါကကျင့်မယ်ဆိုတဲ့လူလောကမေတ္တာတွေနဲ့နှိုင်းလို့ဘယ်နည်းနဲ့မှမရနိုင်ပါဘူးတခါရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး30အငယ်29မှအငယ်30ကိုကိုးကားပါရစေငါတိုးတို့သည်ငါစကားသံကိုနားထောင်၍ငါနောက်သို့လိုက်ကြ၏ထိုတိုးတို့ကိုငါသိ၏သာဝရအသက်ကိုလည်းငါပေး၏ထိုတိုးတို့သည်ပျက်စီးခြင်းနှင့်အစင်မပြတ်ကင်းလို့ကြာလိမ့်မည်အဘယ်သူမျှထိုတိုးတို့ကိုငါလက်မှမနှုတ်မယူရာထိုတိုးတို့ကိုငါ၌အပေးတော်မူသောငါခမည်းတော်သည်ခတ်သိမ်းသောသူတို့တည်းကြီးမြတ်တော်မူသည်ဖြစ်၍အဘယ်သူမျှထိုတိုးတို့ကိုငါခမည်းတော်၏လက်မှမနှုတ်မယူနိုင်ရာငါသည်ငါခမည်းတော်နှင့်တလုံးတဝသည်ဖြစ်သည်ဟုမိန့်တော်မူ၏သာဝရအသက်လို့ဖော်ပြထားပါတယ်မိတ်ဆွေကောင်းနေလို့သာပေးမယ်အသက်ဇာတိပဂရိဘဝမှာဇာတိပဂရိလေးအစို့အညောင်းတစ်ချက်ထောင်မိတာနဲ့ပဲပြောင်းသွားအောင်ခွာချပြစ်မယ်ဆိုတဲ့ဆုကျေးဇူးမျိုးအရှင်းမဟုတ်ပါဘူးထိုသို့တို့သည်ပျက်စီးခြင်းနှင့်အစင်မပြတ်ကင်းလွတ်လိမ့်မည်တဲ့မရှင်းဘူးလားအသက်စွန့်ပြီးတော့ချစ်တယ်ကဲတင်တယ်သစ္စာဘယ်တော့မှမယိုယွင်းဘူးသာဝရအသက်ကိုပေးတယ်ဒါကြောင့်အဘယ်မည်သောနိမိတ်တရားတို့ကမှခရစ်တော်နှင့်ကျွန်တော်တို့ကိုမခွဲခွာနိုင်ယေရှုနှင့်ဂိယုနာတို့သည်အစဉ်အမြဲတည်သည်ကျွန်တော်သည်သူ့ကိုယုံကြည်ပါကပျက်စီးခြင်းနှင့်အစဉ်ကင်းလွတ်လိမ့်မည်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့သားများကအလေးအနက်ခံယူလိုက်ပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့အများစုအလွတ်ရွတ်ဆိုနေတတ်တဲ့23ခုမြောက်သောစာလံဟာအခုလိုဖော်ပြထားပါ रे အကယ်၍သင်မင်းအိပ်လွှမ်းမိုးသောဂျိုင်တဲသို့ရှောက်သွားရတော်လေဘေးအန္တရာယ်ကိုမကြောက်ပါအကြောင်းမူကားကိုယ်တော်သည်အကျွန်ုပ်နှင့်အတူရှိတော်မူသည်ဖြစ်၍လှန်တန်တော်နှင့်တောင်ပွေးတော်သည်အကျွန်ုပ်ကိုချမ်းသာစေပါ၏အကျွန်ုပ်၏ရန်သူတို့ရှိမှအကျွန်ုပ်အဖို့စပွဲကိုခင်တော်မူ၏အကျွန်ုပ်၏ကောင်းကိုစီနှင့်လိန်တော်မူ၏အကျွန်ုပ်၏ခွတ်ဖလားသည်ရှံလျက်ရှိပါ၏အကယ်စင်စေအကျွန်ုပ်သည်ယေရှုနှင့်ဂိယုနာတော်ကိုတသက်လုံးခံစား၍ထာဝရဘုရား၏အိမ်တော်မှအစဉ်အမြဲနေရပါလိမ့်မည်အဲ့ဒီလိုကျွန်တော်ဟာမကြာခဏရွတ်ဆိုပြီးတော့ယေရှုတော်ကိုချီးမွမ်းနေကြဖြစ်ပါလေမျော်လင့်ခြင်းများစွာနဲ့လေကယ်တင်ရှင်ရဲ့ယေရှုဂရုနာတော်ကိုဆုတောင်းမျော်လင့်လျက်နေကြပြီးသားဖြစ်ပါလေအသက်တာသည်အံ့ဩဖွယ်လို့ကျွန်တော်ဆိုခြင်းပါလေအကယ်၍လို့သာဆိုတာအကယ်၍သင်မင်းရဲ့လွှမ်းမိုးသောဂျိုင်းနဲ့ပတ်သက်လို့ပါစင်စစ်မတော့လူတိုင်းရဲ့ဘဝဟာမွေးဖွားလာကြတဲ့ကတသက်လုံးသင်မင်းရဲ့လမ်းအတိုင်းရှောက်သွားရစမြေပဲယုံကြည်ခြင်းရှိတယ်။ထာဝရအသက်ကိုခံစားရတယ်ဆိုပြီးတော့သေမင်းကြီးမှရှောက်မသွားရတဲ့လူဘယ်သူမှမရှိပါဘူး။ဒါပေမဲ့အခုဆာလံကျမ်းရဲ့ဖွင့်ဆိုချက်ဟာလူဘဝမှာဘလောက်ပဲဖျားသခင်ကိုကိုးကွယ်တယ်ပဲပြောပြော။ဖျားသခင်လူတော့စင်းလုံးကြောကြီးဘုံတော်ကိုမြေကြီးပေါ်မှာမဝင်စားနိုင်ဘူး။မြေကြီးသားပီပီပဲခရီးဆက်ရလိမ့်မယ်။ခရစ်တော်သည်လူဘဝကိုခံယူခဲ့ခြင်းမြေလောကကိုဆင်းသက်ခဲ့ခြင်းကိုကလောကရန်ကိုခံယူပြီးတော့လူစားတိအပြစ်တွေးကိုယူတင်ဝတ်ဆောင်ဖို့ရန်ဖြစ်ခဲ့တယ်။လူနဲ့လောကရန်တို့အစဉ်ရှိကြောင်းကိုလူသားတို့ဟာခရစ်တော်ကိုပုံပမာပြုပြီးတော့သိနာလေဖို့လိုတယ်။အဲ့ဒီလိုအပြစ်စားတိပဂရိရဲ့လူဘဝမှလို့အတက်အစင်အနှိမ်အမြင့်အမိုက်အမားအလင်းအမောင်းဆိုတာတွေခြေချော်မှုတွေပြန်ပြီးတော့တက်မတ်စွာမတက်ရက်နိုင်တဲ့အချိန်တွေဆိုတာဟာရှိကိုရှိကြရမှာသာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီကြားတဲ့ကပဲသူ့ရဲ့ကျေးဇူးတော်နဲ့အညီထာဝရအသက်ကိုမလွဲမသွေခံစားကြရမှာသာဖြစ်တယ်ဆရာကို23ခုမြောက်သောဆာလံဟာအစဉ်တစိုက်မိမောင်းထူပြနေပါလေမိတ်ဆွေအပေါင်းတို့ဒါကြောင့်မလို့ဒီကနေ့သင်ခန်းစာများကိုဏဂုံးမချုပ်မိမှကျွန်တော်အထူးရှင်းလင်းတင်ပြခြင်းတဲ့အချက်ကြီးနှစ်ချက်ကိုကျွန်တော်အနေနဲ့ဖော်ပြရင်းနဲ့မှဏဂုံးချုပ်ခြင်းပါလေဒီဟေဘရဲဩဝါဒစာအခန်းကြီး6ရဲ့အစပိုင်းဖော်ပြချက်တွေဖြစ်တဲ့အငယ်1မှ3အတွင်ဖော်ပြချက်တွေဟာအောက်ပါအတိုင်းဖြစ်ခဲ့ပါ रे ထို့ကြောင့်သေခြင်းနှင့်ဆက်ဆိုင်သောအကျင့်တို့ကိုနောင်တရခြင်းဖျားသခင်ကိုယုံကြည်ခြင်းဗတ္တိဇံတရားကိုတွင်တင်ခြင်းလက်ကိုတင်ခြင်းသေလွန်သောသူတို့၏ထမြောက်ခြင်းသာဝရစီရင်ဆုံးဖြတ်ခြင်းကြီးဟုသောမူလအမြစ်ကိုငါတို့သည်ပြန်၍မတည်ပေခရစ်တော်၏ဘာသာတွင်အစအဦးဖြစ်သောအကြောင်းအရာတို့ကိုထား၍စုံလင်သောအဖြစ်သို့တက်ကြကုန်အံ့ ဖျားသခင်အခွင့်ပေးတော်မူရှင်ငါတို့သည်ထိုသို့ပြုကြမည်မိတ်ဆွေအပေါင်းတို့ဂျူးဟေဘရဲလူမျိုးတို့အတွက်အဓိကလိုအပ်ချက်ဟာအတိတ်ပြည့်ညက်တရားတွေမှအခြေခံခဲ့တဲ့အစဉ်အလာတွေကိုအဖာအရာကလေးနဘေးချိတ်လိုက်ကြပါခရစ်တော်ဤစုံလင်ခြင်းတို့တက်ရောက်၍ကောင်းကင်ဘုံစည်းစိမ်ကိုသာစိတ်ဆွဲလန်းခြင်းရှိကြပါလို့ဆိုလိုခြင်းဖြစ်ပါတယ်ဒုတိယပိုင်းအချက်ကတော့ဒီကနေ့သင်ခန်းစာမှာအပြည့်အဝတင်ပြပေးခဲ့ပြီးဖြစ်တဲ့အလင်းတရားဖြစ်သောယုံကြည်ခြင်းတရားကိုဝင်ရောက်ပြီးမှဖောက်ပြန်လမ်းလွဲမိခြင်းရဲ့ပြဿနာနဲ့သက်ဆိုင်နေပါတယ်အလင်းတို့တစ်ခါရောက်၍ကောင်းကင်ဆုကျေးဇူးကိုမြည်ဆန်းခြင်းသန့်ရှင်းသောဝိညာဉ်တော်ကိုခံယူခြင်းဘုရားသခင်၏ကောင်းမြတ်သောတရားစကားကို၎င်းနောင်ကပ်ကာလ၏တကူများကို၎င်းမြည်ဆန်းခြင်းရှိပြီးမှရွေးလျော့ဖောက်ပြန်သောသူတို့သည်မိမိတို့တွင်ဘုရားသခင်၏သားတော်ကိုလက်ဝါးကတ်တိုင်မှကွပ်မြဲ၍အသရေတော်ကိုရှုံချသောသူဖြစ်သောကြောင့်နောက်တဖန်နောင်တရအံ့သောငှာအသစ်ပြုပြင်ခြင်းသို့မရောက်နိုင်ကြ။ဥပမာကားအကျဉ်မြေသည်မိမိအပေါ်သို့အဖန်ဖန်ကျသောမိုးရေကိုတောက်၍လှုပ်သောသူသုံးဖို့ဟင်းသီးဟင်းရွက်ကိုဖြစ်စေတတ်၏။ထိုမြေသည်ဘုရားသခင်၏ကောင်းကြီးမင်္ဂလာကိုခံတတ်၏အကျဉ်မြေသည်စုပင်အမျိုးမျိုးကိုဖြစ်စေတတ်၏ထိုမြေသည်ပြုစုခြင်းကိုမခံတတ်၏ကြင်ချင်းကိုခံရသောအချိန်ဤသည်ဖြစ်၍နောက်ဆုံး၌မိရှုခြင်းသို့ရောက်တတ်၏တော်တော်ကြီးကိုပြင်းပြင်းထန်ထန်ရှိနေတဲ့ဒီဖို့ပြချက်အလေးနဲ့ပြုရမယ့်သတိပေးချက်တို့ဟာတရားသည်ဆွဲကင်ပြီးတော့ခံယူဖို့မဟုတ်အဖအီးဘုံတကိုယ်တော်ကိုကြောက်ရွံ့ရွေးသေးခြင်းမိမိတို့အသက်တာမှာအစဉ်တစိုက်ရိုင်လဲတတ်သောအပြစ်သားများသာဖြစ်ခြင်းဆိုတဲ့အသည့်တရားသတိတရားရှိစေဖို့ရန်သာဖြစ်တဲ့အကြောင်းကိုအထူးရှင်းလင်းချက်တရားအနေနဲ့ရှင်းလင်းရင်ဒီကနေ့အစီအစဉ်များကိုရန်နာပါရစေထို့သောပြောတော်လဲချစ်သူတို့သင်တို့သည်ကဲတင်ခြင်းနှင့်ရှင်သောအရာပါ၍ကောင်းသောအရာတို့နှင့်ဆိုင်သည်ကိုငါတို့သည်သဘောကျလျက်ရှိ၏အာမင်
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တရာတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေပြင်းဩဝါဒစာခန်းကြီး6အခန်းငယ်10ကနေအခန်းငယ်20အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။